ရှီမင်းနိုင်ငံဟိုဒိတာစစ်ကံမျိုးကနေဟူဒီတဘုံအုပ်စုရေးစတင်ဆောက်ခွာနေပြီလို့ကုလသမဂ္ဂအရာရှိသူကစနေနေ့မှာပြောပါတယ်။ကုလသမဂ္ဂကနေကမကရာလုပ်ပြီးတော့ဆွီဒင်နိုင်ငံမှာဒီလအစောပိုင်းကအပြေခတ်ရစရေးတဘောတူညီထားချက်တွေထဲမှာရှီမင်းနိုင်ငံရဲ့အသက်သွေးကြောဖြစ်တဲ့ဟိုဒိတာမျိုးကိုလက်လွတ်ဖို့လဲပါပါတယ်။အခုလိုတဘုံတပ်တွေဆောက်ခွာနေတာဟာ၄နှစ်ကြာရှီမင်းပြည်တွင်းစစ်ကိုအဆုံးသတ်စေမဲ့တဘောတူညီမှုတွေထက်ကအချက်တစ်ခုလဲဖြစ်ပါတယ်။ပြည်တွင်းစစ်ပွဲကာလတွင်အီရန်ကိုကြောထောက်နှောက်ခံပေးထားတဲ့ဟူဒီတဘုံတွေနဲ့ဆော်ရီအာရေဗျဥဆောင်တဲ့မြန်မာတပ်တွေကြောထောက်နှောက်ခံပေးထားတဲ့ရှီမင်းအစိုးရတပ်တွေထိတဲ့ရင်ဆိုင်တိုက်ခိုက်နေတာပါဟူဒိတာမျိုးမှာစပတ်ကြာအပြစ်ခံရစေပြီးတဲ့နောက်တဘုံတပ်တွေစတင်ဆုတ်ခွာတာပါဟူဒိတာမျိုးဟာရှီမင်းနိုင်ငံအတွက်ဆေးဝါးအစားအစာနဲ့လောင်စာဆီလေး90ရာခိုင်နှုန်းဝင်ရောက်တဲ့နေရာဖြစ်ပြီးဟူဒီတဘုံတွေကဒီမျိုးကိုလုံခဲ့တဲ့နှစ်ကလေးကထိန်းချုပ်ထားတာပါရှီမင်းနိုင်ငံကလူပေါင်း14တန်းလုံးဟာစစ်ပေးကြောင်ငတ်မှုဘေးနဲ့ရင်ဆိုင်ရလို့နေအချိန်နဲ့ရောက်နေပြီးတဟာကဘာဘောကအဆိုဆုံးလူသားချင်းစာနာမှုဆိုင်ရာကပ်ပြီးတူဖြစ်တယ်လို့ကုလသမဂ္ဂကပြောဆိုပါတယ်တဘုံတွေဘလောက်ဝေးဝေးဆုံးမလဲဆိုတာနဲ့စစ်ကမ်းကိုဘယ်သူထိန်းချုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး